မြန်မာအစိုးရရဲ့ညီညာရေးကော်မရှင်ဟာကချင်ပြည်လက်ရဲ့ဖွဲ့ KNO နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကကောင်ဆောင်နေတဲ့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံဆွေးနွေးကြပါတယ်27ရာစုပင်လုံးပြည်တော်စုညီညာရေးဆွေးနွေးပွဲအပြီးရပ်ပိုင်းအတွင်တွေ့ဆုံမှုမှာတော့မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေရရတတ်နိုင်ရေးအလေးထားဆွေးနွေးဖြစ်မယ်လို့လည်းမျှော်လင့်ရပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးတော်ကတင်ပြထားပါရှင်
။ဟုတ်ကဲ့ညီပြည်တော်မှာကျင်းပခဲ့တဲ့ပြည်တော်စုညီညာရေးညီလာက27ရာစုပင်လုံးတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာပဲအစိုးရညီညာရေးကော်မရှင်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပေးတဲ့ကချင်ပြည်လက်ရေးအဖွဲ့ TIO နဲ့တွဲဆုံဆွေးနွေးတာတွေကိုစတင်ခဲ့တယ်လို့ NCA လက်မှတ်ရေးထိုးထားပြီးလက်တလောတိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့လည်းတွဲဆုံဆွေးနွေးလာတာဖြစ်ပါတယ်ဒီကနေ့အစိုးရညီညာရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွဲဆုံဆွေးနွေးတဲ့အခြေအနေကိုပြည်တော်စု Institute ရဲ့ Director နဲ့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်ကအခုလိုပြောပါတယ်
။မနေ့ကတွေ့တာကဘုံကြီးအန်ဘောင်းလာတွေ့တာပါ။ဒါကဒီဘုံကြီးရဲ့စိတ်ကတော့နေ့လယ်မှာတွေ့တာပါ။ဒီဘုံကြီးအန်ဘောင်းလာနဲ့ကတော့မနေ့10နာရီလောက်တော့နေ12နာရီနီးတော့တွေ့ကြတယ်။အဲတော့ဘုံကြီးရဲ့စိတ်ကတော့10နာရီခွဲကနေ3နာရီခွဲကိုတွေ့ကြတယ်။သူအသေးသေးတော့သူမပြောဘူးပေါ့ဗျာတို့တော်လည်းပဲဆွေးနွေးတာဆွေးနွေးတာအမှန်တမ်းအားရကျင်းတတ်တယ်အဲနောက်ဆက်ဆုံးပြောပါမယ်တိုးတက်မှုရှိတယ်ပေါ့နော်ဒါလည်းပြော
အစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကိုတော့ငင်းကြေးကော်မရှင်တွေးရင်းမှုအငင်းစားဒုတိယဗိုလ်ချုပ်ကြီးခင်ဗျော်ဦးကဦးဆောင်တာဖြစ်ပါတယ်လက်ရှိတွေ့ဆုံပွဲမှာတော့ငင်းကြေးကော်မရှင်နဲ့ KIO RCSS တို့အကြားမှာတိုက်ပွဲတွေဆွတ်ချနိုင်ရေးကိုအဓိကဆွေးနွေးပွဲရှိကြောင်းဥက္ကွန်ဆိုင်ကတုံ့တက်ပါတယ
်ခမန်းလို့ရမယ်လားမင်းငါကတော့ပါလေဆိုတော့သူတို့အခုနှစ်ဖက်စလုံးတိုက်ပွဲတွေဖြစ်နေတာဟုတ်တယ်မလားအဲ့ဒီတိုက်ပွဲတွေကိုဆွတ်ချနိုင်ဖို့နောက်ဘုံဘုံရက်တန်သွားနိုင်ဖို့ဘယ်လိုလုပ်မလဲဆိုတော့သူတို့နှစ်ဖက်ကလမ်းရှာကြတာပေါ့အဲ့ဒါပဲ
RCSS နဲ့ကတော့နှစ်ဖက်သဘောတူထားတဲ့အချက်တွေပေါ်ပြန်လည်သုံးသပ်ဖို့ဆွေးနွေးပွဲတွေမကြခင်စတင်မှဖြစ်ကြောင်းလည်းဆက်လက်ပြောဆိုပါတယ်
။ RCSS ကတော့သူကနှစ်ဖက်လက်မှတ်ထိုးထားတဲ့အရာရှိတယ်။အဲ့ဒီလက်မှတ်ထိုးထားပိုင်လက်ဆွဲတွေကိုနှစ်ဖက်ကသဘောပေါက်ပုံကမှဒီကသဘောပေါက်ပုံကမတူတဲ့အခါကျတော့ RCSS ကသူသဘောပေါက်ပုံကမှန်တယ်။တမတော်ဘက်ကနေဖောက်ဖြက်တယ်လို့သူယူဆတယ်တမတော်ဘက်ကလည်းသူတဘောပေါက်တာပါလေ RCSS ဘက်ကဖောက်တယ်လို့အဲ့လိုမျိုးယူဆအဲ့ဒါကြောင့်မို့လို့တိုက်ပွဲဖြစ်ဖြစ်ဒါတွေကိုသူတို့အမြန်ဆုံးဖြေရှင်းနိုင်ဖို့မကြခင်မှာသူတို့တွေ့ဆုံတော့မှပြန်တော့မှ bilateral တဘောတူညီချက်တွေကိုပြန်ကြည့်ကြမယ်အဲ့ဒါအဓိကပါ
ဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီး KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့သူ့ကိုသတင်းထုတ်ပြန်ဖို့အတွက်အကြောင်းကြားထားတာရှိသေးကြောင်းပြောပါတယ်လက်တလုံးမှာတော့ကချင်ပြည်နယ်ဖက်ကန်ဒေတာဘက်မှာတိုက်ပွဲတွေကြိုးစားကြိုးစားဖြစ်ပွားနေတယ်လို့လည်းအခုလိုပြောပါတယ
်ဖက်ကန်ဘက်မှာတပ်ရင်း6ပေါ့ကျွန်တော်တို့ကအဲတပ်ရင်း6နေပြည်ဘက်မှာဇူလိုင်လ14ရက်ကနေတပ်ပွဲတွေဖြစ်တာရှိပါတယ်အမတ်တပ်ရင်းထတာတော့မပေါ်ဘူးဒီနေ့တော့အဲဒီမနေ့အစိုးရဘက်ကနေနိုင်ကိုယ်ချင်းကနေတပ်ပွဲပြန်ဖြစ်တယ်ဆိုတော့တရင်ကြပါတယ်တရင်တက်တက်ပါတယ်အောက်ခြေတရင်ကြီးအောင်မရသေးပါဘူးတဲ့ပွဲဒီဖြစ်လိုက်ကြနာလိုက်ကြံထိုးလိုက်လည်းလည်းကြီးနဲ့ကြံပြလိုက်အဲ့ဒါမျိုးတွေဖြစ်တယ်လို့တတိယအလုပ်တွေတက်တယ်
။ရှမ်းပြည်ရဲ့အတွင်းမှာအစိုးရတပ်မတော်နဲ့ RCSS တပ်တွေကြားမှာ27ရာစုပင်လုံးညီလာခံစတင်ချိန်ကလေးကတိုက်ပွဲတွေကြိုးစားဖြစ်ပွားနေတာဒီကနေ့ထိလည်းဆက်လက်ဖြစ်ပွားနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။လက်ရှိထိုင်းနိုင်ငံချင်းပိုင်မြို့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအစိုးရငင်းကြေးကော်မရှင်ဘက်ကဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။မကြခင်ရက်တွေကပြီးဆုံးသွားတဲ့ပြည်တော်စုငင်းချမ်းရင်းညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာတော့အစိုးရခေါင်းဆောင်တွေနဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးငင်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ပူးပေါင်းဆွေးနွေးဖို့သဘောတူထားကြပါတယ်